ထိုင်းနိုင်ငံဆူဖန်ဘူရီခိုင်ကကြံခင်းထဲမှာပျောက်သွားခဲ့တဲ့ကလေးငယ်သေဆုံးမှုဟာသွေးရသားရမဟုတ်ဘူးဆိုပြီးမိဘတွေကတိုင်ကျက်ဖွင့်ခဲ့ပြီးတဲ့နောက်ဆေးရုံကတော့အလောင်းကိုသေဖို့အတွက်မိဘထံဒီဇင်ဘာ26ရက်နေ့မှာပြန်လည်အပ်နှံခဲ့တယ်လို့ဆိုပါတယ်ဒီအကြောင်းအခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မှတ်ရေးမှာကသတင်းပေးပို့ထားတာပါ
စူဖန်ပူရီခရိုင်ထဲကမြမရွှေပြောင်းမိသားစုရဲ့နှစ်နှစ်ရွယ်ကလေးဟာကြံဆိုင်ခင်းထဲမှာပျောက်ဆုံးသွားတာဟာကိုယ့်ရဲ့မြောက်နေ့ဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ကျမှသူ့ရဲ့အလောင်းကိုရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာပါကလေးအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်မှာတော့မိဘတွေကကလေးဟာသွေးရသားရသေဆုံးတာမဖြစ်နိုင်ဘူးဆိုပြီးရဲစခန်းမှာတိုင်ကျက်ဖွင့်ခဲ့ကြအောင်ကလေးရဲ့ကိုယ်ခန္ဓာမှာလည်းဒဏ်ရာတန်ချက်တွေရှိနေတဲ့အကြောင်းမိခင်ဖြစ်သူကပြောပါတယ်ကလေးမိဘတွေပြောဆိုတာကတော့သူတို့သားလေးဟာတေယိုးတေစင်တေဆုံးသွားတယ်လို့မထင်တဲ့အကြောင်းတဘာဝတိုင်းတေတာမဟုတ်ဘူးရိုးရိုးတေတာဆိုဒီလိုမဟုတ်ဘူးအလောင်းကိုတွေ့တဲ့အချိန်မှာကလေးရဲ့ကိုယ်ခန္ဓာကခောက်နေတယ်ခြေထောက်ကနောက်ကိုလန့်ပြီးခေါင်းနှမ်းထိရောက်နေတယ်တာမန်မဟုတ်ဘူးတခုခုတော့ဖြစ်နေတယ်လို့ထင်တယ်ဆိုတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဆေးရုံမှာကြီးကွင်းရတဲ့အခါမှာအလောင်းအနေထားကတန်ရာတန်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့ကလေးအလောင်းကိုပြန်ပေးတာမို့သူတို့အနေနဲ့ကလေးကိုမတကြိုသေးဘူးလို့လည်းဆိုပါတယ်ဧတေတာရဲ့အနေငယ်ကြပြီလို့ဆိုပေမဲ့ကလေးအလောင်းကတော့အပုံနှံထွက်တာတွေအရေးတွေထွက်တာတွေမတွေ့ရဘူးလို့လည်းဆိုပါတယ်ဒီမှုနဲ့ပတ်သက်လို့သူတို့ကိုထိုင်းရှင်းနေတွေကကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးပြောဆိုသွားပါတယ်နိုင်ငံတော်တရားရေးဌာနကနေဒီအမှုအတွက်ရှင်းနေတွေကလိုက်ပါဆောင်ရွက်ပေးနေတာကြောင့်မိသားစုအနေနဲ့လည်းအမှန်တိုင်းဖြစ်စေဖို့အတွက်တိုင်ကျက်ဖွင့်ခဲ့တာဖြစ်တယ်လို့လည်းရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ်
။ဥပမာလေးလည်းကြံမိသားစုလည်းဒီခါနဲ့ပတ်သက်ပြီးမှဟိုအမှန်တိုင်းဖြစ်အောင်ဆီစဉ်ဆောင်ရွက်ပေးတာဆိုမိသားစုတော်တော်တောင်းဆိုလိုက်ပါ
။အနာပိုင်းနေဘက်ကတော့ကြံဆိုင်ခင်းတဲ့ကမြေကြီးတွေကိုတူးဆွားတဲ့ထွန်ဆက်မောင်းသူထိုင်းနိုင်ငံသားတဦးကိုတန်တရားနဲ့ထက်မှန်စစ်ဆေးနေပါတယ်သူ့ကိုပြီးခဲ့တဲ့ရက်ကလည်းစစ်ဆေးမှုတွေလုပ်ခဲ့တာပါကလေးဟာစော့ကစားရင်းနဲ့ထွန်ဆက်မောင်းတဲ့သူကမတော်တဆတိုက်မိသွားရကနေအလောင်းကိုများဆက်ပြီးဖြောက်ဖြက်သလားဆိုတဲ့တန်တရားတွေရှိနေတဲ့အကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်